Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ20ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကို line to meter 24 25 30နဲ့51နဲ့ line လာ meter 190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမအနားလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးသနာကြော်ပါရှင်။အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အလဲအလဲသဘောနဲ့အရေးယူပိတ်ဆို့မှုကိုရော့ပေါ်ပေးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံသဘောတူထားခဲ့ကြတာကိုတော့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းဆီးရီးယားနယ်စပ်နားကမြို့တစ်မြို့မှာအထေကံဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတော့လူ28ဦးကသေဆုံးသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။လာမယ့်ရွေးကောက်ပွဲအတွက်ရှမ်းနိုင်ငံရေးပါတီတွေရွေးကောက်ပွဲဆိုင်ရာကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါပြီ
။ဟုတ်တယ်
နံပါတ်1 policy ကရှမ်းပြည်နယ်အစိုးရဖြစ်ရေးပေါ့နော်နံပါတ်2ဆိုလို့ရှိရင် federal ပြည်ထောင်စုတည်ဆောက်နိုင်ရေးပေါ့နော်ဒါနံပါတ်3ဆက်ကြတော့ဒီနယ်ပြည်ထောင်စုအစ်စ်မှာ
တာဖြူပါတီလွတ်တော်ကိုယ်စားလှယ်နှောင်းဝါနုပါရှင်အကြောင်းစုံကိုမကြခင်တင်ပြပေးမှာပါဒါအပြင်အထက်အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိပါတီဝင်တွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုပါဖိတ်ခေါ်ပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့အကြောင်းနဲ့ရွေးကောက်ပွဲကာလမြန်မာနိုင်ငံတွင်အခြားအရက်ဒေသတွေကိုရောက်နေသူတွေပါသက်ဆိုင်ရာမဲဆန္ဒနဲ့ဒီမှာမဲပေးခွင့်ရဖို့စီစဉ်နေတဲ့အကြောင်းနဲ့အတူမြန်မာအစိုးရတပ်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့တနင်္လာနေ့ထိတ်တန့်ရောက်တဲ့တွင်တွေကိုမအေးသနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးကြပါအောင်ရှင
်အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အလဲအလဲသဘောနဲ့အရေးယူပိတ်ဆို့မှုကိုရှော့ပေါ်ပေးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံကြားမှာသဘောတူထားခဲ့ကြတာကိုဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC မှာအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်။ဒီနေ့တနင်္လာနေ့ဒေသသံဆန်တော်ချိန်မနက်မှာ UNSC မှာဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်တဲ့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံကလည်းအီရန်နဲ့လက်မှတ်ထိုးခဲ့တဲ့မှာပါရာကြောင့်အခုမဲခွဲဆုံးဖြတ်တာကိုအတည်ပြုနိုင်မှသိကြသလောက်ဖြစ်ပါတယ်။ဒီသဘောတူညီချက်ကိုအတည်ပြုပေးပြီးသွားပြီဆိုရင်ဒါကိုရက်90နောက်ကြဆုံးထားပြီးတော့အကောင့်ထဲပို့ရပါမယ်။အီရန်နျူကလ িয়ার အစီအစဉ်ရဲ့အရင်ကနဲ့လက်ရှိဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီ IAEA ကခန့်မှန်းချက်ဒီဇင်ဘာလလောက်မှာအစီရင်ခံစာထုတ်ပြန်ပြီးတဲ့နောက်ထပ်အရေးကြီးတဲ့ဖြစ်ရပ်ကိုကြုံရမှာပါ။အဲ့ဒီအချိန်ကျမှအီရန်ရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်စေတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့ American ဥပဒေပြုလွှတ်တော်အမတ်တွေကတည်ထောင်ပြန်လည်သုံးသပ်မှုလှုပ်ဆောင်နေတဲ့အချိန်မှာအခုလိုမျိုးကုလသမဂ္ဂမှမဲခွဲဆုံးဖြစ်တာပါ။ဒီသဘောတူညီချက်ကိုရက်60ပြန်ပြီးသုံးသပ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားအစိုးရကလွှတ်တော်ကိုမနေ့ကတနင်္ဂနွေနေ့ကပဲပို့ပေးလိုက်တာဖြစ်ပါတယ်။လွှတ်တော်အနေနဲ့ဒါကိုလက်ခံဒါမှမဟုတ်ညှင်းပယ်ခွင့်ရှိပြီးတော့အီရန်ပေါ်မှာချမှတ်ထားတဲ့အရေးယူပိတ်ဆို့မှုကိုဖယ်ရှားဖို့ကိုလည်းညှင်းဆိုပါတယ်။သမ္မတအိုဘားမားကတော့ဘယ်ညှင်းဆိုမှုကိုမဆိုဗီဒီယိုအာဏာနဲ့ပယ်ချမယ်လို့ပြောထားပါတယ်ရှင်
။အစ္စရေးနိုင်ငံဟာရှေ့လက်ပိုင်းဒေသတွေမှာအမေရိကန်ဗျူဟာရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတင်ကာတာကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပြီးသူ့ရဲ့အရှိအလယ်ပိုင်းခီးစဉ်ကိုစတင်လိုက်ပါတယ်။ဒီခီးစဉ်ရဲ့ရည်ရွယ်ချက်ဟာအီရန်နဲ့နျူကလ িয়ার ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ပေါ်စိုးရိမ်မှုရှိနေကြတဲ့အရှိအလယ်ပိုင်းကမဟာမိတ်တွေနဲ့ဆက်ဆံမှုပုံမခိုင်မာလာဖို့ဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးအက်စတင်ကာတာကိုအစ္စရေးနိုင်ငံခြားရေးဝန်ကြီးမော့ရှ်ယာလွန်ကနွေ့နွေ့ထွေးထွေးကြိုဆိုခဲ့ပါတယ်။အီရန်နဲ့နျူကလ িয়ার ရေးဆိုင်ရာသဘောတူညီချက်ဟာတမိုင်းဝင်မောင်းယွင်းမှုဖြစ်တယ်ဆိုပြီးဒီသဘောတူညီချက်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တင်ညာဟုနဲ့လည်းမစ္စတာကာတာမနစ်ဖြန်အင်္ဂါနေ့မှာတွေ့ဆုံရမှာဖြစ်ပါတယ်။အစ္စရေးကိုရောက်ရှိနေတဲ့အချိန်မှာမစ္စတာကာတာဟာအစ္စရေးဘက်မှအခိုင်အမာယက်တီထောက်ခံနေတယ်ဆိုပြီးဆိုတာအစ္စရေးအနေနဲ့စိတ်ချယုံကြည်နိုင်မှုစ조사ခဲ့ပါတယ်။ပြဿနာအခက်အခဲတွေနဲ့ကြုံနေရတဲ့အရှိလက်ပိုင်းမှာအစ္စရေးရဲ့လုံခြုံရေးကိုကူညီပံ့ပိုးပေးတဲ့အတွက်အစ္စရေးကာကွယ်ရေးဝန်ကြီးကမစ္စတာကာတာကိုကျေးဇူးစကားပြောကြားခဲ့ပါတယ်။သူ့အနေနဲ့ပြတဲ့ပြင်သစ်ဂျာမနီရုရှားတရုတ်နဲ့အမေရိကန်တို့ကသဘောတူခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ပေါ်ကန့်ကွက်နေတဲ့မစ္စတာနာတင်ညာဟုရဲ့ရည်ရွယ်ချက်ကိုပြောင်းလဲအောင်စ조사ဖို့မြည်ရွယ်ဘူးလို့အစ္စရေးကိုဥတီပြန်တန်းနေတဲ့လီယင်ပေါ်မှာပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာနိုင်ဂျီးရီးယားသမ္မတမိုဟာမာဒူဘဟာရီကိုဒီကနေ့တနင်္လာနေ့မှာအိမ်ပြူတော်မှာလက်ခံတွေ့ဆုံမှာဖြစ်ပြီးတော့ဘိုကိုဟာရမ်စစ်သွေးကြွရဲ့အနေအကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ် အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်လည်းပါဝင်ပြီးတော့နှစ်နိုင်ငံသမ္မတနှစ်ဦးဟာနိုင်ဂျီးရီးယားနိုင်ငံမှာကြေကြေပြင်းပြင်းဖြစ်ပွားနေတဲ့အာဂရီလိုက်စားမှုတွေကိုအဆုံးသတ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစိုးရကိုဆွေးနွေးကြဖို့ရှိပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွက်ရတော်ရခဲ့ငင်းငယ်တဲ့အာဏာလွှဲပြောင်းမှုဖြစ်တဲ့သမ္မတဘူဟာရီမလမှာရွေးကောက်ခံရပြီးတော့မေလမှာတာဝန်အစပြီးတော့ထမ်းဆောင်ကလေးကပထမဦးဆုံးအကြိမ်ဖြစ်တဲ့အခုဝါရှင်တန်မြို့တော်ကို၄ရက်ကြာလာရောက်တာဖြစ်ပါတယ်။အမေရိကန်အစိုးရဟာနိုင်ဂျီးရီးယားအစိုးရနဲ့မိတ်ဖက်ဆက်ဆံရေးပိုခိုင်မာအောင်ပိုကျေပြန့်အောင်လှုပ်ဆောင်မှုအလေးနဲ့ရှိပါတယ်။နိုင်ဂျီးရီးယားပြည်သူတွေကိုလည်းထောက်ခံအားပေးပါတယ်ဆိုတာအခုခီးစဉ်ကထောက်ပြနေတယ်လို့သမ္မတအင်ဗျူတော်ကပြောသွားပါတယ်ရှင
်။ငွေ90ကျော်တနိုင်ငံနဲ့တနိုင်ငံကြားရန်လိုနေခဲ့ကြတဲ့အမေရိကန်နဲ့ကျူဘာနိုင်ငံတို့ဟာဒီကနေ့တနင်္လာနေ့အမေရိကန်စံတော်ချိန်ည7နာရီအကျော်မှာပဲတန်တမန်ဆက်ဆံရေးအပြည့်အဝပြန်လည်တိဆောက်လိုက်ကြပြီဖြစ်ပါတယ်။အဲဒီနောက်နိုင်ပိုင်းအကြမှာအာယုံမတိုင်ခင်မှာတော့အမေရိကန်နဲ့တန်တမန်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေကအလံတွေနဲ့အတူဖြူနီပြအယောင်၃မြို့နဲ့ကျူဘာလံကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှလွှင့်ထူလိုက်ပါတယ်။အခုဆိုရင်အမေရိကန်နဲ့ကျူဘာနိုင်ငံစလုံးမှာတန်ယုံတွေကိုအပြည့်အဝပြန်လည်ဖွင့်လှစ်လိုက်ကြပြီဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဂျွန်ကနေဒီအစိုးရလက်ထက်မှာတန်တမန်ရေးရာအဆက်အသွယ်တွေဖြတ်တောက်သွားပြီးတဲ့နောက်54နှစ်ကြာမှာအခုလိုသမိုင်းဝင်တန်တမန်ဆက်ဆံမှုတွေပြောင်းလဲလာခဲ့တာဖြစ်ပါတယ်ဒီကနေ့ဝါရှင်တန်မြို့တော်မှာကျူဘာတန်ယုံဖွင့်ပွဲအခမ်းအနားကိုကျူဘာနိုင်ငံခြားရေးဝန်ကြီးဘရူနိုရော်ဒရီဂက်စ်ပရာယာအပါအဝင်ကျူဘာအရာရှိတွေဟာဒီကနေ့မှာတက်ရောက်ကြမှာဖြစ်ပါတယ်နိုင်ငံခြားတန်တမန်ဆက်ဆံရေးပြန်လည်ထူထောင်ရေးစီစဉ်ညှိနှိုင်းမှုတွေမှာအဓိကနေရာကနေပါဝင်ခဲ့တဲ့အမေရိကန်ကမ္ဘာအနောက်ခြံနိုင်ငံများရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်တာဂျေကင်ဆန်ကလည်းဒီခမ်းနားကိုတက်ရောက်มาဖြစ်ပါတယ်ဒီကနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းကျူဘာနိုင်ငံခြားရေးဝန်ကြီးပရီယာကိုတရားဝင်လက်ခံတွေ့ဆုံมาဖြစ်ပြီးအဲ့ဒီနောက်မှာပူတွဲသတင်းစာရှင်းလင်းပွဲတရားကိုလည်းပြုလုပ်သွားมาဖြစ်ပါတယ်
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းစီးရီးယားနယ်စပ်နားကဆူရော့ခ်မြို့မှာအသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားပြီးလူ28ဦးကအသေဆုံးပြီးတော့တခြားလူ100နီးပါးလောက်လည်းဒဏ်ရာရသွားကြပါတယ်။ဒီတနင်္လာနေ့တိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်ပါတယ်ဆိုပြီးတော့ဝန်ခံပြောကြားတာမျိုးမရှိပေမဲ့ IS Islamic စစ်သွေးကြွားတွေရဲ့လက်ချက်လို့ယူဆနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့တူရကီအရာရှိတွေကပြောပါတယ်။အကြမ်းဖက်သမားတွေဟာတူရကီနိုင်ငံရဲ့စီးလုံးညီညွတ်မှုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တူရကီပြည်သူတွေအနေနဲ့စိုးရိမ်တော့ကမဖြစ်ဖို့ပြည်ထရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ဆူရိတ်မြို့နယ်နယ်ဆက်ချပြီးတော့တည်ရှိတဲ့အစီရီးယားမြို့ကိုဗာနီမှာပြည်လဲတိဆောက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံရေးအဖွဲ့တစ်ဖွဲ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့ပြောကြားနေတဲ့အချိန်မှာပဲအဲ့ဒီရင်ကျေးမှုအဆောက်အအုံနောက်မှာပောက်ကွဲမှုဖြစ်ပွားတာပါ။ကိုဗာနီမြို့ဟာကာဒစ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ IS သွေးကြွားတွေကြားမှာအပြင်းထန်တိုက်ပွဲဖြစ်နေတဲ့မြို့လည်းဖြစ်ပါတယ်။အကြမ်းဖက်မှုတွေကနေပြီးတော့ထွက်ပြေးနေကြတဲ့ဆီးရီးယားဒုက္ခသည်တွေရဲ့ဒုက္ခသည်စခန်းအကြီးကြီးတစ်ခုလည်းရှိတဲ့နေရာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့နိုင်ငံအရှေ့တောင်ပိုင်းမှာအချင်းချင်းမှားယွင်းပြီးတော့ပြန်ပစ်မိတဲ့ဖြစ်ရပ်တစ်ခုဖြစ်ပွားပြီးတော့လုံခြုံရေးကင်းစခန်းတစ်ခုကိုအမေရိကန်ရဟတ်ယာဉ်ကပုံကျဲမိလို့အာဖဂန်စစ်သား၈ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရသွားပါတယ်။ကဘူးမြို့တော်အရှေ့ဘက်မိုင်30အကွာမှာလိုဂါပြည်နယ်ဘာရာကီဘရက်ခရိုင်မှာဒီမတော်တဆမှုဖြစ်ပွားတာပါနိုင်ငံတကာညွန်မောင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုလုပ်တာမှာအာဖဂန်အမျိုးသားတပ်မတော်ကင်းစခန်းကိုမတော်တဆပြစ်မိသွားတယ်တကယ်တမ်းပြစ်မှတ်ကထိသွားတဲ့နေရာနဲ့မိုင်ဝဲလောက်ဝေးတယ်လို့ပြည်နယ်ရဲမှူးကြီးကသတင်းတောက်တွေကိုပြောသွားပါတယ်ရှင
်ဒုတိယကမ္ဘာစစ်ကာလအတွင်းကအမေရိကန်စစ်တုပ်ပန်းတွေကိုဂျပန်မီဆူဘီရှိကုမ္ပဏီကအတင်းအဓမ္မလှုပ်အားပေးခိုင်းစေတာတွေလုပ်ခဲ့တဲ့အတွက်Mitsubishi ကုမ္ပဏီအမှုဆောင်အရာရှိတွေကတမိုင်းဝင်ဝန်ချတောင်းပန်လိုက်ကြပါတယ်။မနေ့ကတနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စု Los Angeles မြို့က Simon Wiesenthal ဌာနရဲ့မတူကွဲပြားမှုတွေကိုနားလည်လက်ခံနိုင်ရေးတမိုင်းကြောင်းဆိုင်ရာပြတိုင်းမှာပြုလုပ်ခဲ့တဲ့အလူထုအခမ်းအနားတစ်ခုမှာ Mitsubishi အမှုဆောင်အရာရှိ Hikaru Kimura ကအသက်64နှစ်အရွယ် American စစ်တုပ်ပန်းဟောင်း James Murphy ကိုသူ့အနေနဲ့အနူးညော့တောင်းပန်စကားပြောဆိုခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်တုပ်ပန်း12,000ဟာဂျပန်အစိုးရနဲ့ပုဂ္ဂလိက ကုမ္ပဏီတွေမှာအတင်းအဓမ္မလှုပ်အားပေးခိုင်းစေခဲ့ရပြီးထောင်내ချီတည်ဆုံးခဲ့ပါတယ်အခုလိုခိုင်းစေခဲ့တာတွေအတွက်ဂျပန်အစိုးရကတရားဝင်ဝန်ချတောင်းပန်တာတွေရှိခဲ့ပေမဲ့လို့ဂျပန်စီးပွားရေးကော်ပိုရေးရှင်းကြီးတစ်ခုဖြစ်တဲ့ Mitsubishi အနေနဲ့ဝန်ချတောင်းပန်တာကတော့ဒါပထမဦးဆုံးကြိမ်ဖြစ်ပါတယ်
အရှာဒေတာကငွေကြေးဈေးကွက်မှာရုတ်တရက်ဈေးကွက်ပြတ်တဲ့အခြေအနေမျိုးမဆိုသလောက်ကျုံခဲ့ရပြီးတဲ့နောက်ရွှေဈေးက9နှစ်အတွင်းမှာအနည်းဆုံးကျဆင်းပြီးတော့တအောင်စားဒေါ်လာ1100အောက်ကိုကျဆင်းသွားပါပြီ။ဂရိဈေးဝယ်ရင်းနဲ့အတက်ကျမြန်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေနဲ့ပတ်သက်လို့စိုးရိမ်နေကြတာတွေနည်းနည်းပြေလျော့သွားပြီလို့လူတွေကယူဆလို့ရွှေကိုပြန်ထုတ်ရောင်းချဖို့လူတွေပို့ပြီးတော့စိတ်အားထက်သန်ဖို့ရပါပြီ။ရွှေဈေးကဒီနှစ်အတွင်းမှာ600ခန့်လုံးကျဆင်းခဲ့ပြီဖြစ်ပါတယ်ရှင်။
ငွေကြေးပြည့်လက်မှုတွေနဲ့ကြုံနေရတဲ့ Green နိုင်ငံမှာတည်င်းသုံးပတ်တာဘန်တွေကိုပိတ်ထားခဲ့ပြီးနောက်ဒီကနေ့မှာပထမဦးဆုံးကြိမ်ပြန်လည်ဖွင့်လိုက်ပါတယ်။အရင်လိုတစ်နေ့65ဒေါ်လာအကန့်အသတ်မရှိတော့ဘဲတည်င်းတစ်ပတ်အတွင်းတစ်ကြိမ်မှာ455ဒေါ်လာအထိထုတ်နိုင်ပြီဖြစ်ပါတယ်။ဒါပေမဲ့ပြည်ပကငွေကြေးလွှဲပြောင်းမှုတွေမှာတော့အကန့်အသတ်တွေဆင်းပြီးရှိနေဦးမှာဖြစ်ပါတယ်။ Green နိုင်ငံရဲ့အကျွေးတချို့တစ်ဝက်ကိုရော်ပေးဖို့အဆိုပြုချက်တွေကို Germany ဝန်ကြီးချုပ် Angela Merkel ကထပ်မံပယ်ချလိုက်ပြီးမဲ့ Green နေတဲ့နိုင်ငံတကာရဲ့ချင်းငွေတွေကိုဘလို့ပြန်ဆက်သွားမလဲဆိုတာနဲ့ပတ်သက်လို့နောက်ထပ်ဆွေးနွေးမှုတွေမှာဂျာမနီအစိုးရအနေနဲ့အလျှော်တင်လုပ်ပေးသွားမယ်လို့ပြောပါတယ
်တနင်္လာနေ့ညထိပ်တန်းရောက်တဲ့တွင်ကိုမအေးတနာကျော်နဲ့ကိုကောင်းထက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်အတိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိပါတီဝင်တွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှောက်ရှားသူတွေကိုပါဖိတ်ခေါ်ပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေပါတယ်။88မျိုးဆက်ခေါင်းဆောင်တွေလည်းပါတီဝင်အဖြစ်ရွေးကောက်ပွဲဝင်ဖို့ NLD နဲ့ညှိနှိုင်းနေကြသလိုပါတီဝင်အတော်များများကတော့သက်ဆိုင်ရာရွေးကောက်ပွဲနယ်မြေတွေမှာစီရင်ပေးသွင်းနေကြပါပြီ။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတရက်ထူထောင်နိုင်ဖို့ဆိုတဲ့အတိုက်ခံတွေရဲ့မျိုးမှန်ချက်ကိုလာမယ့်ရွေးကောက်ပွဲကနေဘလောက်အကောင်ထည့်ဖော်နိုင်မလဲဆိုတာကိုတော့မသိငင်ထိုက်ကစူးစီးတင်ပြထားပါရစေ
။ဟုတ်ကဲ့ပါရှင်။အဓိကတိုက်ခတ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လွှတ်တော်အမှတ်လောင်းတွေအဖြစ်လက်ရှိပါတီဝင်တွေ88မျိုးဆက်ခေါင်းဆောင်တွေဝင်ရောက်ရှင်ပြန်ကြဖို့ပြင်ဆင်နေကြသလိုနေပယ်တီးတီးကဩဇာကြီးသူတွေကိုလည်းပါတီရဲ့ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြန်ကြဖို့ပါတီကကမ်းလှမ်းနေတဲ့အကြောင်းပါတီရဲ့ပြောခွင့်ရရှင့်နေကြီးဦးညံဝင်းကပြောပါတယ
်သူတို့ဝင်ဖို့ပြောပါတယ်ကျွန်တော်တို့ကသက်ဆိုင်ရာမျိုးနယ်မှာကိုယ်ဝင်နေတဲ့နေရာမှာတော့ချောက်ကျောက်လာတင်ရင် NLD အဖွဲ့ဝင်များအခြား NLD အဖွဲ့ဝင်များကဲ့သို့ကျွန်တော်တို့ process တိုင်းလုပ်ငန်းစဉ်တိုင်းလုပ်သွားမှာပဲအဲ့ဒါပဲဒီနေ့ထိတော့ဘသူတွေလျှောက်တယ်ဘာညာမသိသေးပါဘူ
းပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရွေးခန့်လို့သူတို့အနေနဲ့တက်ဆိုင်ရာမဲဆန္ဒနယ်တွေမှာစီရင်ပေးသွင်းပြီးနောက်မှာပါတီကနေကိုယ်စားလှယ်လောင်းနေအဖြစ်နောက်ဆုံးအဆင့်တတ်မှတ်ရွေးချယ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးညံဝင်းကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုဆက်လက်ကင်ဆွဲထားတဲ့အတိုက်အခံ NLD ပါတီဘက်ကဂန္ဓာအသီးသီးကဩဇာကြီးသူတွေကိုလည်းပါတီကိုယ်စားလှယ်တွေအဖြစ်ကမ်းလှမ်းနေတယ်လို့ဥညာဝင်းကပြောပေမဲ့အသေးစိတ်ကိုတော့ဩဂုတ်လဆန်းလောက်မှမှထုတ်ပြန်နိုင်မှာဖြစ်တယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံမယ်လို့88မျိုးဆက်ခေါင်းဆောင်ဥက္ကိုကိုကြီးကပြောပါတယ်။သူနဲ့တူတခြား88မျိုးဆက်တွေလည်းအတိုက်အခံပါတီဘက်ကနေဝင်ရောက်ရွေးကောက်ခံဖို့ပါတီနဲ့ညှိနှိုင်းနေစေလို့သူကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ1988လူမှုပြည်တော်ပုံကြီးစကြတဲ့ကကျွန်တော်တို့နိုင်ငံကိုဒီဒီမိုကရေစီရေးလူ့အခွင့်အရေးဆိုင်းရင်းသားတန်းညီညာရေးဆိုတဲ့အခြေခံအချက်တွေမှာတူပြီးသားပါ။အဲ့တော့အခုကတော့ကျွန်တော်တို့88ခေါင်းဆောင်တွေအနေနဲ့ဒီစစ်တော်နိုင်ငံရေးကိုစပြီးကူးပြောင်းတော့မယ်အချိန်မှာဒီဒီကောက်ပွဲနဲ့ပတ်သက်လို့ကိုယ်စားလောင်းနဲ့ပတ်သက်လို့လှုပ်ထုံးလုံကြီးတွေပေါ့နော်အဲ့ဒီဟာတွေအပေါ်မှာပဲကျွန်တော်တို့ဆွေးနွေးနိုင်နေတာပါဟိုအခြေခံအချက်ဒီမှာကွဲလွဲချက်မရှိပါဘူးဗျာဟိုအဓိကကတော့ NLD ကနေဝင်တဲ့ကိုယ်စားလောင်းတစ်ယောက်ဟာအရင်ကပါတီဝင်မဟုတ်ခင်ဘူးဆိုရင်တောင်မှကိုယ်စားလောင်းအနီးစင်းတင်သွင်းတဲ့အခါမှာတော့သူ့ပါတီဝင်လျှောက်သွားဖြစ်ရမယ်ပါတီဝင်ရမယ်ပေါ့နော်ပါတီဝင်ဖြစ်ပြီဆိုရင်ပါတီရဲ့စီမင်းစီကံလှုပ်ထုံးလုံကြီးတွေကိုလိုက်နာရမယ်ပေါ့ဒါကတော့ဒါအဲဒီပါတီတစ်ခုရဲ့လုံထုံးလုံပြီးပါပဲเนาะသူရဲ့အစင်အလာပါပဲဒါကတော့
အတိုက်ခံပါတီရဲ့မူဝါဒတွေနဲ့88မျိုးဆက်တို့ကင်ဆွဲထားတဲ့မူဝါဒတွေကြားကွဲပြားချက်မရှိပဲအဓိကပါတီနဲ့ဆွေးနွေးနေရတဲ့အကြောင်းအရာကတော့ရွေးကောက်ပွဲဆိုင်ရာကိစ္စတွေသာဖြစ်ပါတယ်လို့လည်းဥက္ကိုကိုကြီးကပြောပါတယ် 88 မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကတော့ရွေးကောက်ပွဲဝင်မှာမဟုတ်ဘဲ88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကိုဆက်လက်ဦးဆောင်သွားမှာဖြစ်ပါတယ်အတိုက်အခံ NLD ပါတီဝင်တွေအဖြစ်လွှတ်တော်နိုင်ငံရေးမှာပါဝင်ကြမဲ့88မျိုးဆက်တို့နဲ့88ပွင့်လင်းလူအဖွဲ့အစည်းမှာခြံရင်းမဲ့တခြားအဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်သွားရင်မြန်မာဒီမိုကရေစီအရေးမှာပိုပြီးအကျိုးရှိမယ်လို့လည်းမျှော်လင့်တဲ့အကြောင်းဥက္ကုကိုကြီးကပြောပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးနိုင်ငံတော်အလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူဒေါက်တာသိန်းလွင်ဟာလည်းလာမယ့်ရွေးကောက်ပွဲမှာဘကိုးတိုင်းရွှေချင်းမြို့နယ်ကနေပါဝင်ရှင်ပြိုင်ဖို့စီရင်ပေးသွင်းလိုက်ပြီးဖြစ်ပါတယ်
မနေ့တော့ကျွန်တော်ရှောက်သွားတင်ခဲ့ပါတယ်ကျွန်တော်ဟိုမနေ့ကအဖွဲ့ချုပ်ကနေပြီးတော့ဟိုရွေးကောက်ပွဲကိုယ်စားလှယ်လောင်းရှောက်ပါလို့အဖွဲ့ချုပ်ကပြောတယ်ဆိုတော့ဘကိုးတိုင်းကလည်းကျွန်တော်ကိုခေါ်ထားတယ်ခေါ်တော့မနေ့ကလည်းဘကိုးတိုင်းအလုံးမှုဆောင်ဖွဲ့ KN လုံးမှုဆောင်ဖွဲ့နေနဲ့တွေ့ပြီးတဲ့အခါကျွန်တော်အဲရွှေချင်းကနေရှောက်ဖို့ဝိုင်းကြံပေးတယ်အားကြောင့်လည်းရွှေချင်းမှာနေရာဟိုဒီပြတ်တော့ကိုယ်စားလှယ်လောင်းတဲ့နေရာလက်မြေအဲ့ဒီကြောင့်ကျွန်တော်ရှောက်လာတင်ရပါမယ်။
ကျောင်းသားလှုပ်ရှားမှုတွေမှာပါဝင်တာကြောင့် NLD ရဲ့ဗဟိုအလုံးမှုဆောင်အဖြစ်ကနေရက်စဲခံရပေမဲ့ပါတီဝင်အဖြစ်နဲ့ရွေးကောက်ပွဲကိုဝင်ရောက်ဖို့ညွှန်ကြားခံရတာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ်။ရွေးကောက်တင်မြောက်ခံရရင်တော့ပညာရေးဥပဒေတွေပြင်ဆင်ရေးဆွဲနိုင်ရေးကိုအာရုံစိုက်လှုပ်ဆောင်သွားမယ်လို့ဒေါက်တာသိန်းလွင်ကပြောဆိုခဲ့ပါတယ်။လက်ရှိတတိပုဂ္ဂလတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းဟာလည်း NLD ပါတီရဲ့ဗဟန်းမြို့နယ်ပြည်သူ့လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်။
မတငိထိုက်ပါရှင်ခုတော့ရှိုင်းတိုင်းရင်းသားပါတီရဲ့ရွေးကောက်ပွဲပြင်ဆင်မှုတွေအကြောင်းတင်ပြချင်ပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ရှမ်းနိုင်ငံရေးပါတီတွေကနေကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေပါတယ်ရှမ်းနိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်လွတ်တော်ထဲကနေ2008အခြေခံဥပဒေပြင်ဆင်ရေးအပြင်ပြည်내အစိုးရဖွဲ့နိုင်ရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရင်အတွက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်အခြေအနေအကြောင်းစုံကိုတော့ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါ1990ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့ SNLD ခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရှမ်းပြည်နယ်တစ်ခုလုံးနဲ့ကချင်ပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်း၊မန္တလေးတိုင်းဒေသကြီးတွေမှာကိုယ်စားလှယ်ပေါင်း160ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ SNLD အနေနဲ့ကတော့လွှတ်တော်တွင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအဓိကအားလှုပ်ဆောင်သွားမယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းလိတ်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ကတော့2008ပွဲကြီးပုံအခြေခံဥပဒေကိုပြတ်တော်ရဲကနေတော့ရောက်ပြင်ဆင်ဖို့ပေါ့နော်2016မှာကျင်းပမယ်လို့ပြောထားတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတည်းကျင်းပတဲ့အခါမှာပြတ်တော်ကိုကိုစားပြုမဲ့နိုင်ငံရေးပါတီကိုကိုစားပြုမဲ့ပုဂ္ဂိုလ်များဟာဒီမိုကရက်တစ်အင်အားစုတွေအများစုပါဝင်ဖို့လိုအပ်တယ်ဒါမှသာလျှင်ပွဲကြီးပုံပြင်ဆင်ရေးကိုကျွန်တော်ကြိုးစားပေးနိုင်မယ
် SNLD အနေနဲ့ဖွဲ့စည်းပုံပြင်ဆင်ဖို့အားတန်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အတွက်ရည်ရွယ်ချက်ချင်းတူတဲ့နိုင်ငံရေးပါတီတွေနဲ့လက်သွဲညှိနှိုင်းသွားမယ်လို့လည်းစိုင်းလိတ်ကပြောပါတယ်။2010ရွေးကောက်ပွဲဝင်ကြားဖြူပါတီကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီအနေနဲ့ကလည်းအထွေထွေရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်း43မြို့နယ်၊ကချင်ပြည်နယ်9မြို့နယ်၊စကိုင်းတိုင်း9မြို့နယ်၊မန္တလေးတိုင်း3မြို့နယ်နဲ့ကယားပြည်နယ်9မြို့နယ်တွေမှာဝင်ရောက်ချေပြန်သွားမှာဖြစ်ပြီးဂူစလဲလောင်းတွေကိုစီစစ်နေစေချိန်နေမှာရှိနေပါတယ်။ကြားဖြူပါတီကနေချမှတ်ထားတဲ့ရွေးကောက်ပွဲဆိုင်ရာပေါ်လစီကိုတော့လွှတ်တော်ကူစလဲနန်းဝါနုကအခုလိုပြောပါတယ်။
နံပါတ်1 policy ကရှမ်းပြည်နယ်အစိုးရဖြစ်ရေးပေါ့နော်နံပါတ2ဆိုလို့ရှိရင် federal ပြည်ထောင်စုတည်ဆောက်နိုင်ရေးပေါ့နော်ဒါနံပါတ3ဆိုကြတော့ဒီနယ်ပြည်ထောင်စုအစ်စ်မှာလည်းဒီနေရာရရှိရေးပေါ့အဲ့လိုမျိုးတွေတော့ policy တွေတော့ရှိတယ်လေ
2010ရွေးကောက်ပွဲမှာကြားဖြူပါတီဟာကိုယ်စားလှယ်နေရာ58ဦးရရှိခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြီးရင်ဒုတိယအများဆုံးအနိုင်ရရှိထားပါတယ်ကျန်းဖြူပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးအတွက်တခြားတိုင်းဒေသနိုင်ငံရေးပါတီတွေနဲ့လှုပ်တော်သွင်းမှကြိုးပမ်းနေပေမဲ့အခွင့်မသာခဲ့ဘူးလို့လည်းနားဝနုကပြောပါတယ်။လာမယ့်2015ရွေးကောက်ပွဲအလွန်ကာလမှာလည်းနိုင်ငံရေးအခြေအနေပြောင်းလဲအတွက်ခက်ခဲတဲ့အခြေအနေမှာရှိနေအောင်မယ်လို့လည်းနားဝနုကအခုလိုသုံးသပ်ထားပါတယ်။
ဒီရဲ့ military power ပေါ့ဒါကတော့တော်တော်လေးကိုကြီးမားနေတယ်ပေါ့နော်နောက်ပြီးရင်ဒီပြည်ထောင်ချုပ်ရဲ့ power လည်းကြီးမားနေတယ်ဒီ power တစ်ခုကတော်တော်လေးကြီးမားနေသေးတဲ့အတွက်ကြောင့်ကျမတို့ကဒီရဲ့အပြောင်းအလဲကိုတော့ဒီနေ့အချိန်တော့စောင့်ရမယ်နော်နောက်ပြီးလို့ရှိရင်တော့ကျမတို့ကအားလုံးပူးပေါင်းပြီးတော့ဆောင်ရွက်မှရမယ်ဆိုတဲ့အနေအထားလေးတော့ရှိတယ်ရှင်ဒီ2015ရွေးကောက်ပွဲအနေထားတော့နည်းနည်းလေးခက်ခဲမယ်ဆိုတဲ့အပိုင်းလေးတော့ရှိနိုင်တဲ့အနေထားလေးရှိပါတယ
်တခြားနိုင်ငံရေးပါတီတခုပြည့်တဲ့ရှမ်းပြည်တိုင်းလိုင်းနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီအနေနဲ့ကတော့
ลำแม่นักท่องเที่ยวยุคกับวัยปีสุดโตเทมาจูบีเปียงเลยลูกสาวนายแม่ลูกยุ่งจีเจ้าปาร์ตี้กางสองตู้พี่เด็กอุ้งโซวินทงก็คู่ลูกเบียวว่าเลยที่นักท่องเที่ยวยุคกับวัยมาแต่เราคิดว่าเสียงอันสุดเลยแต่สุดโตเลยโอ้ยาใส่นู้นยามยาอย่างไรก่อนเนาะแต่ถ้าเราว่าจะบอกว่าจะโดนยาเลยใครล่ะจะคู่คู่เล็กชิ้นนี้แต่ปูบีมาเราต้อนปีนี้ไหมเรียกปูบีมาเที่ยวเด็กสิงห์บุรีโอ้ยรู้ไหมแม่เราจะเราอยู่ที่ว่าอะไรกัน
เมื่อปัญชามีอยู่ในสุเมียตัวอีสิ่งนิยมยีปาร์ตี้นี่เนี่ยก็เช่นปีเนี่ยสกายดันที่ราชีดีมาโกเซเลนียาปองต้องเสียจวบวิญญาณยุคขันตัวมาพิบาร์เลยและสิ่งเช่นปีเนี่ยมาอีอาจีปาร์ตี้พิเดปีรังสุจังขันยีเนี่ยพูดมีปาร์ตี้เป็นอเมริกาติมุกรีสีพ่อเจ้าอันนี้ดีกันเลยแต่ปีหลังตั้งแต่เนี่ยเช่นปีอยู่ขันตัวมาพิบาร์เลยเช่นปีเนี่ยมาจ้าพิโกเช่นตั้งแต่เนี่ยติมุกรีสีพ่อเจ้าเป็นเช่นปีเนี่ยเช่นปีพูดมีตัวใหญ่ Lama Yuga Wema, Bawin Shin Bianpo, Binsin is a chinima, chiniba, the Kamia.
Nango and Mimian Timbia Tora Vashin, Tota Shimashin. No Malashia Nima, Jimpa, Yuga Wema, Yaman and Gandrin, Acha Yati Dario, Yoni, the river. That's how ya may Sana Mirima, may be Queen Yapo season in Elu, Yuga Wakom Shing up your worry. Ship young Nitanduri, a little Mari. Yes, she key Dwala Niduri in it. That's how ya rea Taukan Chene. Go yaw yaniama, may be Nama Pippi Mele. Dilo may be Queen Shire, Surago, Jeje Pipian, Tipe Amaro, Anne Chedrishini Lule. A diga nanga ye party jipite, and old party gap your worry. A days ago, Saturday Sunantare Masumunga Pyopia Piva Mission.
Okay, Bashin. Yuka Wema, may be by when she do Nangandari in Nine, Gunitaya, Miss Anna, name ye Pimbago, Chala Termine, Yoshi, Nibi Mele, may be Wimma Sonshow ya on season Tabarelu, Piranzu Yuka Wako Machina, Jinya Tarawa. Yamanga, Dreamabe, Gunitaya, Dedagani, the Chago, Yoni Jare, Miss Anna Shinriha, Go Yaw ya, Yama, may be Naimu, Yuka Wed, Jimba Mini, Matangin, Jepang Tonset, Namujabe, Bonsan Tonga, Jine, Shoutan, Nine Jow, Piranzu Yuka Wako Machine. Down she do to Upsete, Umian and Gap, your body.
Don't get yet all. You don't have it. Let's not let you buy my young lady. Let's not send you. Near this, I will let you know maybe in here. I'm only young lady and Yahoo, maybe there. Oh, then don't get him. You are yet you come here for a whole lady bona. They will be that to a baby down to the way and Nibo. Do you have with the ghetto map on the end of farm and me and Mina, near Alexander and Loka in it. Now let's see, company man, no name, company and Nibo. Longan to Kuma, Longama to Kulo, Longai and Nibo. ละอเมริกันเนี่ยเลยซะแล้วอเมริกันเนี่ยยังไม่มีพอป่ะบ่เอ๊ะมามาตัวดีมาแล้วไม่ไปเหมือนสุดท้ายสุดตัวแล้วมาโทรมาบ่ลงงานชื่อน่ะลงงานจะกู้เสร็จแล้วมาบ่ชื่อพี่ตัวมาตะสายกูเนี่ยลงงานกูให้ตีแกวันนั้นพี่น่ะวันนั้นจีแกตัวเนี่ยจะป้องเตียเสร็จเดี๋ยวอีกมันก็มาได้สุดท้ายเนี่ยชอบเลยรู้ชื่อรู้ชื่อดีกันเลยพี่รอดีมาที่สุดพี่รอดีมาเสียงด้วยมั้ยมูลาเมษานั้นมาปานนี่หาโอ้เพชรผู้แล้วพี่รอเสร็จแล้วพี่ชอบม
ီလိုပါတယ်လို့လည်းရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်ရဲ့အဖွဲ့တာဝန်ခံဦးမြင့်နိုင်ကပြောပါတယ
်ရွေးကောက်ပွဲကျင်းပတဲ့နေရာနဲ့စပြီးဂျပန်30မတိုင်မီရှောက်မှဆိုတဲ့ခါကျတော့ဟိုမှာလည်းပြန်မဲပေးလို့ရတယ်ဒီမှာလည်းအခွေးတူကလည်းခုရတာလည်းပေါ့လေရတဲ့ဆွဲခါကျတော့တကယ်လို့ဟိုမှာအခက်အခဲရှိနေဆိုရင်တော့ဒီမှာပဲမဲပေးခြင်းဆိုတော့အဲဒီပုံစံသုံးကကြီးမှာသတ်မှတ်ထားတဲ့အတိုင်းဟုတ်ပြတဲ့အချက်လက်တွေကိုဖြည့်သွင်းပြီးတော့မှလက်ဆိုင်ရရကြီးကော်မရှင်အဖွဲ့ဘက်ကိုတွားပြီးရှောက်တော့ပေါ့နော်။မဲပေးပြောင်းပေးကြပေါ့ဒီပုံစံသုံးကရှောက်ပြီးတော့တော့သူကမဲပေးပိုင်ဝင်ခွင့်ရှိတာကိုရှောက်ကြပါလို့ပဲအင်္ဂါတော့ပြောချင်တာပေါ့နော်
။မြန်မာနိုင်ငံတွင်းမှာပဲတခြားဒေသမှာရောက်နေတဲ့သူတွေအတွက်မဲပေးခွင့်မဆုံးရှုံးဖို့ရွေးကောက်ပွဲကော်မရှင်ကစီစဉ်နေတယ်လို့ဆိုပေမဲ့လည်းဒီလိုခွင့်ရရှိတယ်ဆိုတာကိုပညာပေးရမှာတော့အားနည်းနေတော့မယ်လို့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ကပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့အနာဂတ်အတွက်အရေးကြီးတဲ့ရွေးကောက်ပွဲမှာနိုင်ငံသားတဦးရဲ့အခွင့်အရေးမဆုံးရှုံးမှုအချိန်မီရှောက်ထားကြဖို့ကိုလည်း NLD ပါတီရဲ့မဲစင်ရင်စစ်စစ်ရေးအဖွဲ့ခေါင်းဆောင်ဦးထွန်းထွန်းဟင်ကပြောပါတယ
်။ဒီလိုပေါ့နော်။ဒီထဲမှာရှိတဲ့စီပြောင်းလို့သမားတွေသူတို့မဲပေးခွင့်ကိုဒါသူတို့သိသလားလို့ပြောလို့ရှိရင်ကောင်းစွာမသိကြပါဘူး။သူရှင်းရှင်းလင်းလင်းမသိကြပါဘူး။သူတို့ပညာပေးမှုဟာအလွန်ပဲနည်းပါလေလို့သူတို့ပြောမှာပဲခင်ဗျာ။ဟုတ်တယ်ရေစီပြောင်းလို့ကမဟုတ်ခင်နဲ့နောက်တစ်မျိုးရှိပါသေးတယ်ကျွန်တော်တို့ကကျွကျော်ပေါ့နော်ကျွကျော်ဒီအကျွကျော်တွေကလည်းသူတို့မဲဘယ်လိုပြရမလဲဆိုတော့စာအုပ်သူတို့ရှင်းရှင်းလင်းလင်းမသိဘူးမဲချင်းမှသူတို့ပါအောင်ဘယ်လိုရမလဲသူတို့ရှင်းရှင်းလင်းလင်းမသိပါဘူးလို့ဒီလူကအဲ့လိုသိလာအောင်လုံဆောင်မှုတွေလုပ်အောင်နောက်ပြီးသူကသူပညာပြီးလုပ်ဆိုင်လုပ်အောင်မဲပြီးတော့ရှိတဲ့လူတွေပုံစံသုံးစားကြီးနဲ့ရှောက်ပါ အပေါ်မှာတော့ကြီးနဲ့ရှောက်မှတာလည်းရင်မင်းတို့ရောက်ရှိနေနေမှာမဲပေးနိုင်မှာဖြစ်ပါရဲ့ဆိုတဲ့ဥစ္စာကိုကျွန်တော်ကလက်ဆုံးပေါ်လေးကျွန်တော်ညာပေးပါသိအောင်လုပ်ပြပါလို့ဒီလိုပြောပါပါဆရာမျက်နှာရက်ခံပါပါ
ပုံစံသုံးကကြီးနဲ့ရှောက်ထားလာသူတွေဟာတတ်မှတ်အရေးချင်းနဲ့ကိုက်ညီတယ်ဆိုရင်တက်ဆိုင်ရာရက်ကွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲကမဲစရင်တဲ့အမည်ထည့်သွင်းပေးမှာဖြစ်ပြီးတော့အဲ့ဒီလိုထည့်သွင်းလိုက်သူရဲ့အမည်ကိုသူအမြဲတမ်းနေထိုင်ရာနေရက်ကရက်ကွက်ကြီးရွာအုပ်စုမှာရှိနေပြီးဖြစ်တဲ့အမည်စရင်ကိုတဘာတဲ့ပယ်ဖြတ်သွားမှာဖြစ်တယ်လို့လေရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်မဆုမမရှင်ခုတော့မငိမ့်သေးတဲ့တိုင်းရင်းသားတိုက်ပွဲသတင်းဖက်အလက်ပေးရအောင်ပါမြန်မာအစိုးရတပ်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်မြဝတီကော့ဂရိတ်အာရှလန်တစ်ဖွင့်မဲ့အစီအစဉ်လည်းပြတ်သွားပါတယ်ကရင်ပြည်နယ်ရင်းကမတိမငိမ့်အခြေအနေတွေကြောင့်စီးပွားရေးအပေါ်ရက်ခတ်မှုတွေလည်းကြုံနေရပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ကိုဆက်သွယ်ထားတဲ့အာရှလမ်းတစ်ဖွင့်ပွဲကျင်းပဖို့ဒီကနေ့စီစဉ်ထားပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အစီအစဉ်ကိုဖျက်ခဲ့ရတာပါထိုင်းမြန်မာနှစ်နိုင်ငံအာဏာပိုင်တွေပူးတဲဖွင့်လှစ်ဖို့စီစဉ်ထားပေမဲ့မြန်မာအစိုးရတပ်ဖွဲ့တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ် DGB တို့ကြားတိုက်ပွဲတွေကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်ကရင်ပြည်နယ်မြဝတီမြို့ရဲစခန်းကတာဝန်ကျရဲအရာရှိတို့ပြောပြတာကတော
့လုံးဝဖြစ်ဘူးဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒီမှာတော့အမှုဒီကိုမင်းနဲ့လုံမယ်ဆိုတာကိုမလာလေးဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ကလုံချုံရေးပိုင်မယ်လို့လုံချုံရေးမှဆိုလုံချုံရေးတိတ်မကြဘူးဆိုရင်ဟိုဘက်ကတစ်ဖက်နိုင်ငံနဲ့လာမှာမဟုတ်ဘူးဗျ။အခုကအချက်လိုက်ရတော့ကောင်းမှာပါ။ဘာသွားလို့လာလို့ကျွန်တော်ရတာပါ။ဒီနေ့လုံမယ်ဆိုတဲ့ဥစ္စာကိုတော့အဲ့ဒီဇူလိုင်လဇန်ပိုင်းလောက်ကထပ်ပြီးတော့နောက်ဆုံးတွေ့လေးချက်ဆိုတော့မလုပ်ဖြစ်လိုက်ဘူး။ခိုင်းတဲ့မြန်မာနဲ့ဒီတောက်လို့ရေးဘက်ကတွေ့လို့ရမယ်အဆင့်ကြီးမင်းမရောက်ခဲ့ဘူးလေပထမပိုင်းပထမတော့ကတော့ဟိုဒေါနာသားတို့ကလုပ်တဲ့ဒီဝေးမှာတော့ဒီဇူလိုင်လသားမှာနောက်ဆုံးဆုံးလို့ပဲလုပ်ပြီးကြမှာအခုဇူလိုင်လ20ဒုံမို့ဇူလိုင်လ28ဆိုပြီးတော့ဇူလိုင်လ6ရက်နေ့မှာဆက်မှစီဝေးလုပ်မယ်ဆိုတော့ဒီသုံးပြတ်တာကြီးရနေသိဟုတ်ကဲ့နောက်ဘက်အာနာပိုင်းရောဒီပြည်သူဆောင်လုပ်ရေးလုပ်ငန်းနဲ့ဟိုဘက်ကကုမ္ပဏီတွေနဲ့အကုန်လုံးသူနောက်ဆုံးဆုံးလို့ပဲလုပ်ပြီးကြမှာဒီမှာဖွင့်မဲ့အခြေအနေပေါ့နော်အဲနောက်ဆုံးသင်စီဝေးကိုမလုပ်ဖြစ်တဲ့အတွက်ဒီလာထဲမှာတော့လုပ်ဖြစ်တော့မှမတင်ဘူးသူတော့တော့တခုရတာတာတော့ရှစ်လပိုင်းထဲမှာသူလုပ်ဖို့တော့ရတာတာဇူလိုင်20ဇူလိုင်28အဲ့ဒါမှမဟုတ်တော့သူရှစ်လပိုင်းထဲကရက်တည်းကိုသူတတ်မှတ်ထားတယ်အဲ့ရက်တော့ကျွန်တော်လည်းမပြောတတ်ဘူး
မြန်မာအစိုးရကတော့အာရှလမ်းတစ်မှာအခွန်ကောက်ခံမှုတွေလုပ်ခဲ့တဲ့ကလိုထူဖောလက်နက်ကင်အဖွဲ့ကိုတားမြစ်ရင်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရတယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းကော့ဂရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီကနေ့မှလည်းကြာရင်စိတ်ကြီးမြို့နယ်၊ကြိုက်တုံမြို့နယ်ခွဲဘက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့လည်း DKBA ကလိုထူဖောဖြူဟာကဗိုလ်မှူးစောစောင်းကပြောပါရယ်ဆော
က်လာဦးလေရှိတော့မဆက်လာဘဲနဲ့လက်နက်ကြီးတွေကတော့ပြည့်နေတယ်ဟုတ်ဒီကနေ့ဒီကျောင်းလေးကိုဦးစုံကြည့်နေတယ်နော်။ဘာလို့လဲဆရာကမှစစ်ကောင်အဲ့ဒီကြီးကိုဖြစ်နေတဲ့ဒီကြီးအဆက်အသွယ်ပေါ့နော်။ဒီကြီးနဲ့ဆိုရင်လည်းဖြတ်နေတယ်လေ
။ကြာရင်စိတ်ကြီးမျိုးနဲ့အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းအထိကိုက်တွေမရှိသေးဘူးဆိုပြီး DGB ဘက်ကတော့ဆိုပါတယ်။ကော့ဂရိတ်မြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးမှုထိခိုက်မှုတွေရှိခဲ့ကြောင်းမြန်မာစစ်တပ်ဘက်ကတော့သတင်းထုတ်ပြန်ထားပါတယ်။ဒီလဇန်ကစပြီးတစ်ဖက်အကြတိုက်ပွဲတွေအပြင်းထန်ဖြစ်ပွားရာကနေကုံသွယ်စီးဆင်းရလမ်းကြောင်းတွေလည်းပိတ်ဆို့သွားခဲ့တာပါထိုင်းနိုင်ငံနဲ့ကုံသွယ်မှုတွေမှာအဓိကလမ်းကြောင်းတစ်ခုဖြစ်တဲ့အာရှလမ်းအသစ်အနီးကမတိမငိမ့်အခြေအနေတွေပေါ်ပေါက်နေတဲ့အတွက်စီးပွားရေးလုပ်ငန်းတွေမှာလည်းရိုက်ခတ်မှုတွေကြုံနေရတာပါထိုင်းနယ်စပ်မှာတော့အခုလိုမျိုးမတိငိမ့်မှုတွေကြောင့်ကုန်စည်စီးဆင်းမှုတွေနှောင့်နှေးခဲ့ရပြီးစိုးရိမ်မှုတွေကြောင့်လုပ်ငန်းတချို့ရပ်နားထားရကြောင်းနဲ့စီးပွားရေးအရကြက်ရိုက်ခတ်မှုတွေရှိနေတယ်လို့လည်းကုံတဲ့တူကဆိုပါတယ်
။ဒါကုံကြီးတို့တက်တာတွေတော့ဟိုဘက်ဒီဘက်ကုံတဲ့ဈေးဒီစစ်ပွဲတွေရောက်ပါအဲ့လိုမျိုးအေးချောက်ကြတာတို့ဒါမျိုးတွေကတော့ရှိတာပါမှာ။အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်လမ်းကြောင်းပေါ်ကျွန်တော်မတက်တော့တော်လေးကြရင်မစစ်ပွဲဖြစ်ပြီးနောက်ပိုင်းမှာကျွန်တော်မတက်ခဲ့မိဒီလမ်းကြောင်းပေါ်
ဒီကနေ့မြန်မာအစိုးရပိုင်းသတင်းစာထဲမှာတော့ကလိုထူဖို့ကရင်အစည်းအရုံးနဲ့တိုက်ပွဲတွေအတွင်းလက်နက်နဲ့ခဲယမ်းမျိုးစုံကိုကော့ဂရိတ်မြို့နယ်နဲ့ကြိုင်မျိုးမြို့နယ်ထဲမှာဖမ်းမိကြောင်းဖော်ပြထားပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကော့ဂရိတ်မြို့နယ်တဲကခြေရွာတွေကထောင်ကနန်းလောက်ရှိတဲ့ခြေရွာသားတွေဟာအိုးအိမ်ဆုံးခွာပြီးစစ်ဘေးရှောင်နေစေဖြစ်ပါတယ်ရှင်
။မအေးအေးမှစူးစီးတင်ပြသွားတော့ပါရှင်။VOA American အတန်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်လွှင့်မေးနေပါတယ်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ကျမမြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မှအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာ
မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ရဲ့ယုံကြည်ရာကိုသူယုံကြည်ရာကဏ္ဍမှာနားဆင်ရမှာပါ။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ blogger တွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီးပွားရေးမျောလင့်ထားသလောက်ဖွံ့ဖြိုးမှုရှိနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောပါရယ်ဒီအကြောင်း VOA သတင်းထောက် Steve Harmon ကဘန်ကောက်အာရှဘီရိုရုံးကနေပေးပို့ထားတဲ့သတင်းနဲ့အတူအာရှစီးပွားရေးအလားအလာတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရယ်ရှင်
ရုပ်နဲ့ငါရဲ့2015ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့9.2%ခန့်နှုန်းနဲ့ရော့ကျပြီး900%ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းဒီထက်ထပ်ကျပြီးတော့6.8%ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်ရော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆဲနိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ADB ကစီးပွားရေးပညာရှင်တဦးဖြစ်သူ Joe Zavelgich ကပြောပါတယ
် We've got an economy that essentially making an adjustment to a different growth model one that relies less on export
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာညှိပေးတယ်လို့ဖြစ်နေပါတယ်ပြုတ်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ပဲဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းတရုတ်နိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်တရုတ်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပ
ါတရုတ်နိုင်ငံရဲ့အစုရှယ်အညွန့်ကိန်းတွေမကြသေးခင်သတင်းပတ်တွေအတွင်းကျသွားခဲ့တာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့အစုရှယ်ယာဈေးတွေကျသွားခဲ့တာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်တရုတ်နိုင်ငံကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာသိမ့်မရှိလာပါဘူးစီးပွားရေးသူတေတီတွေရဲ့ခံမှန်းချက်အရကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခံမှန်းထားတာတဲ့ပိုနေတော့မဲဖြစ်ပါတယ်။ဒါပေမဲ့လည်းမကြသေးခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းတွေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုတိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကဘဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကြွေးတွေပြန်မဆန့်နိုင်မဲဖြစ်ရမဲ့ကိစ္စဟာစိုးရိမ်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြားမှာထွက်ပေါ်လာခဲ့ပါတယ်။ဂရိနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရိမ်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရိရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့100ခန့်နှုန်းပဲရှိပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရင်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ်အစ်စ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုန်းတဲ့100ခန့်နှုန်းယော့နေနေတတ်တယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်သွက်ထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစီရင်ခံစာတွေကိုပြန်ကြည့်မယ်ဆိုရင်တော့ အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.3% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.1% ခန့်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်းအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေသိပ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အာရှအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အသစ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအသစ်ကငိုကြီးမှန်းထားတဲ့အများပြည်သူအတွက်သုံးဆွဲမဲ့ရန်ပုံငွေကို short ချသုံးဆွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 5.500 ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ900ခန့်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင် Joe Zavegis ကပြောပါတယ
် It took some time to get the budget in place.So public spending has not met our expectations but we are expecting
အစိုးရအနေနဲ့ဂျာသွန်းခံမှန်းကြီးစဉ်ကြနိုင်မှုအချိန်အတော်ယူခဲ့ရပါတယ်။ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူး။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှေ့မှာဖွံ့ဖြိုးမှုအရှင်ရလာစရာအကြောင်းတော့ရှိပါတယ
်။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးတွက်တောင်းယုံမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးဆွဲမှုအရှိန်လျော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးကောင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခန့်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခန့်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်။
Expecting a strong pickup this year with more political stability in place, but that shot to the
agriculture. တိုင်းပြည်နိုင်ငံရေးအကြတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်ရေရှားနေတဲ့ကိစ္စကအဓားစီလို့ဖြစ်နေပါတယ
်။အိန္ဒိယနိုင်ငံမှာမိုးကောင်မွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာငကိုခံမှန်းထားတဲ့အတိုင်းအပြောင်းအလဲမရှိပဲ9.800ခန့်နှုန်းရှိမယ်လို့ကြာတာပရင်းနေကထုတ်ပြန်တဲ့ ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နီပေါ်နိုင်ငံမှာငရင်ကြီးလုတ်ခဲတဲ့အတွက်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ကောင်းနေတဲ့အတွက်အဲ့ဒီနိုင်ငံအကြားအစိုးနဲ့အကောင်မျှသွားတဲ့သဘောဖြစ်နေတာကြောင့်တောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအကောင်းနေစေဖြစ်ပြီးမူလက 9.200 ခန့်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားခဲ့ရကနေအခုတော့9.300ခန့်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့်2016ခုနှစ်မှာလဲတောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ9.600ခန့်နှုန်းအထိတိုးမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင်68နိုင်ငံပါဝင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေသတွင်းစီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျ။
ကိုယ်စော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ဒီကတိုက်ခံပါတီကြီးဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါကာယန်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့ကာယန်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရာခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
American အတိုင်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်တွေမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆုမြတ်မွန်နဲ့အတူကိုသားညူဦးကတင်ဆက်ထားပါရစေ။
ဘာဝဘေးဆိုတာလေအချိန်မြွေးဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံကြီး
ပြင်ဆင်ဖို့နီကောင်လမ်းကောင်းတွေရှိရင်ကျွန်တော်ကိုလည်းပြောပါဦးမဆွေမောင်ရဲ့
မဘူးနဲ့ကိုသားညုံကြီးပြောစရာတွေမှအများကြီးပဲနီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးဒဏ်ကြုံလာချိန်မျိုးကြတော့အဲ့ဒီနေရာမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင့
် Upper Company ကစပြီးတော့ Viber အထိနည်းပညာကုမ္ပဏီအတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကစပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးနိပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ရပ်ပိုင်းအတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ Person Finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးခြင်းနဲ့ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးဒဏ်ကျနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာကျင်နေဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်။အဲဒီမှာရှာကျင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ်အီးမေးလ်လိပ်စာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်။အဲ့လိုမျိုးပဲကိုသိတဲ့သူတယောက်ယောက်ကဘေးကင်းတယ်ဒါမှမဟုတ်ရင်ဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်။အသိပေးဖို့အတွက်က I have information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါ။ဆိုတော့အဲ့လိုမျိုးပေးလိုက်တဲ့အချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှထဲမှာပျောက်နေတဲ့သူ၊ရှာတွေ့ထားတဲ့သူ၊တူမတူစစ်ပေးပြီးတော့ကိုက်ညီနေတဲ့ဆိုရင်ဒီတက်ဆိုင်တဲ့သူတွေစီကိုတက်ဆိုင်တဲ့သတင်းကိုပြန်ပြီးတော့အကြောင်းကြားပေးပါရတယ်
။တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်ဆိုတာတော့မစစ်ဘူး။အားလုံးမြင်ရအောင်လဲဖော်ပြထားပါရတယ်။ Internet ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါရတယ်။ကိုရှာခြင်းတဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်။အခုနီဘောငရင်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီ၊ဟင်ဒီအပြင်တခြားဘာသာစကားတော်များများနဲ့လည်းသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်ပေါင်းချီပြီးတော့ရှိပါတယ်
။ Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ Safety Check ဆိုတဲ့ Tool တစ်ခုကိုလုပ်ပေးထားပါတယ်။ Safety Check 2ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူရဲ့လက်ကင်ဖုန်းတွေစီကို push notification လှမ်းပို့လိုက်တယ်။ဘေးဒဏ်ကျနေတဲ့နေရာနားမှာတင်ရောက်နေပုံရတယ်ဘေးကင်းရက်လားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါ။အဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်ဒါမှမဟုတ်ရင်လည်းအဲ့နေရာမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကလူလျောက်ကိုယ့်ရဲ့တငယ်ချင်းတွေရဲ့ news feed မှာဘသူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုတွားပြီးတော့ဖော်ပြပေးပါတယ်။
ဘေးဒဏ်ကျနေတဲ့နေရာနားကိုကိုရောက်နေမနေဆိုတာကို Facebook ကဘလို့သိလဲဆိုတော့ဒီ Facebook ပေါ်မှာကိုရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကို internet သုံးနေတဲ့နိုင်ငံစာရတွေကိုကြည့်ပြီးတော့မှဒီလူတော့အန္တရာယ်ဖြစ်နေတဲ့နေရာနားမှာရောက်နေပြီလို့ Facebook ကသိတာပါအဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါထည့်ဖို့ကအရေးကြီးပြန်ရောရှင
် smart လက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျအဲ့ဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာ
ပါ။ Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ Safety Check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူသန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့ဆောင်းပါးမှာဖော်ပြပါရတယ်။ Facebook နဲ့ Google ကအခုလိုမျိုးလှုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလှုပ်ပေးလာတာထူးခြားတယ်လို့ရေးပါရတယ်။ New York Times ရဲ့သတင်းဆောင်းပါးထဲမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင့်ဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်လက်တွေသိနိုင်တဲ့ဘလောက်အတိုင်းအတာဖြစ်သွားတယ်လဲဆိုတာကိုသုံးသပ်နိုင်တယ်။နောက်စိတ်ပူနေကြမဲ့သူတွေကိုအများဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်ဆောင်းပါးရေးထားပါတယ်
။အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလည်းဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျ။ဥမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့နီပေါငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ်။ Microsoft ဆိုရင်လည်းနီပေါမှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်အလှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းအလားတူပါဒီနီပေါနိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေခြင်းမျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ။
ဆောဆောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလို့ဖြစ်နေတဲ့ smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်ကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိတ်ကိုအရေးပါလာပါတယ်အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ mobile application တွေတော်တော်လေးရှိနေပါပြီမြန်မာနိုင်ငံအပါအဝင်တစ်ကမ္ဘာလုံးဘယ်နေရာမှာမဆိုငရင်လှုပ်နိုင်တဲ့မုံတိုင်းဝင်နိုင်တဲ့တော်မီလောင်နိုင်တဲ့ရေကြီးနိုင်တဲ့ဆိုတဲ့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို disaster alert ဆိုတဲ့ application ရှိပါတယ်ဟဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုပ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်ရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်။ကိုသိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာတတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ
်။ American ချစ်ချင်ဤဖွဲ့ကလုပ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ Mobile Application ကလည်းလူတိုင်းအတွက်အသုံးဝင်နိုင်ပါတယ်။ထိခိုက်ရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျတာစိုးရင်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတဆင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေပုံတွေဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုံနိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ first aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့မှအကြံပြုထားပါတယ
်။ American အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုပ်ထားပါတယ် FEMA ပါ။အမေရိကန်လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လှုပ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲ။နော်ဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အလုံးအထွေအသုံးဝင်နိုင်ပါတယ်။နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တဲ့ internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ဖုန်းထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေက Apple phone တွေအတွက်ရောနောက်ဒီ Android phone တွေအတွက်ကိုပါလုပ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မွန်စီစဉ်မေးကိုသားညုံအကူညီတင်ဆက်ထားတဲ့ blogger ပြောသည်မြစီစဉ်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအလဲပါခုတစ်ပတ်စီစဉ်မှာတော့မကြခင်ကျင်းပမဲ့ Venice ရုပ်ရှင်ပွဲတော် selfie တွဲလိုက်လို့တွဲရိုက်လို့ရတဲ့ Kim Kardashian ဒီအကြောင်းတွေအပါအဝင်နိုင်ငံတကာကထင်မောကြောကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တန့်ရောင်သတင်းလွှာစီစဉ်မှာမအေးတနာကျော်ကတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်သတင်းလောင်းမှာတော့မကြခင်ကျင်းပမဲ့ Venice ရုပ်ရှင်ပွဲတော့တောင်အမေရိကတိုက်က K-pop ပြိုင်ပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူထူထွားတာတွေကိုပြောပြပေးသွားမှာပ
ါ Dear my friends are following in the very footsteps of history something beyond the power of words to describe
1996ခုနှစ်တုန်းကကမ္ဘာအမြင့်ဆုံးတောင်ပေါ်ကနှင်းမုန်တိုင်းတစ်ခုမှာလူ၈ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုအခြေခံပြီးတော့ရိုက်ကူးထားတဲ့ Everest ရုပ်ရှင်စကားကို82ကြိမ်မြောက် Venice ရုပ်ရှင်ပွဲတော်ဖွင့်ပွဲမှာပြသဖို့ရှိတယ်လို့စီစဉ်သူတွေကပြောပါတယ်။ဒီရုပ်ရှင်စကားကို Iceland Director Beltasa Komaku ကရိုက်ကူးပြီးတော့ Jason Clark, Sam Worthington, Keira Knightley နဲ့ Emma Watson တို့ပါဝင်သရုပ်ဆောင်ထားကြပါတယ်။ရုပ်ရှင်ပွဲတော်ဖွင့်လှစ်ပွဲကတော့စက်တင်ဘာ2ရက်နေ့မှာကျင်းပမှာပါလူသားကမ္ဘာမှာရင်ဆိုင်နေရတဲ့အကြီးအမားဆုံးနှင်းမုန်တိုင်းကြီးတွေကတခုခုစိန်ခေါ်ရင်ဆိုင်ခဲ့ကြရတဲ့အားကြအတူယူပွဲခေးချန်ကြီးနှစ်ခုအကြောင်းကိုမှတ်တမ်းတင်ရိုက်ကူးထားတာဖြစ်တယ်လို့ရုပ်ရှင်ပွဲတော်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဒွါဟောမှာအခက်အခဲအကြမ်းတမ်းဆုံးအရာတွေကိုစမ်းသပ်ဖျက်ကျော်ခဲ့ကြတဲ့သူရဲ့စွမ်းပကားတွေနဲ့အကျူတောင်ထက်သမားတွေဟာကျော်လွန်မှုလုံးဝနှီးပါမဖြစ်နိုင်တဲ့ကြီးမားတဲ့အတားအဆီးတွေကိုရင်ဆိုင်ခဲ့ကြတယ်လို့ထုတ်ပြန်ချက်မှာရေးထားပါတယ်အမေရိကန်တောင်တက်သမား John Krakauer က1996ခုနှစ်မှာဒီဖြစ်ရပ်စုချင်းနဲ့ပတ်သက်တဲ့အတွေ့အကြုံရေးသားထားတဲ့အယောင်ကောင်းဆုံးမှတ်တမ်းစာအုပ်ကိုအခြေခံပြီးတော့ပြန်ပြီးရိုက်ကူးထားတာပါရုပ်ရှင်ကတော့နီပေါ်နဲ့အီတလီက Alps တောင်တန်းနေရာတွေမှာရိုက်ကူးခဲ့ပါတယ်အမေရိကန်ပြောင်စုမှာတော့ IMAX Theater တွေမှာ 3D ဇာတ်ကားဖြစ်တဲ့ September 16ရက်နေ့မှာစတင်ပြီးတော့ကြည့်ရှုနိုင်ပါမယ်ရှင်တိုင်းနိုင်ငံ၅နိုင်ငံကအမှုပညာရှင်လူငယ်တွေရဲ့ Latin America K-pop, Korea Guitar ပြိုင်ပွဲကို Argentina နိုင်ငံ Buenos Aires မြို့တော်မှာဇွန်လကုန်ကကျင်းပခဲ့တာပါ။ Gangnam style လိုမျိုးကဘာကျော်ကိုရီးယားသချင်းတွေကြောင့်ကဘာတလွားကိုရီးယား K-pop ကိုလူပို့ပြီးတော့စိတ်ဝင်စားလာပြီးတော့တောင်အမေရိကတလွားမှာလည်း K-pop ဂီတအယူသတ်တဲ့လူငယ်တွေအများကြီးထွက်ပေါ်လာတာဖြစ်ပါတယ်။ပြန်ပွဲဘိုလ်လူပွဲမှာတော့ဒိုင်တွေကဒေသတလွားကလူငယ်တွေပို့လာတဲ့ K-pop တီးဆိုဖျော်ဖြေကြတဲ့ဗီဒီယိုထောင်ကျော်တဲကနေပြီးတော့အကဲဖြတ်ပြီးတော့စကားတင်ရွေးချယ်ပြီးတော့ဖျော်ဖြေခိုင်းခဲ့တာပါ။ပြိုင်ပွဲဝင်လူငယ်တွေကကိုရီးယားနဲ့အင်္ဂလိပ်ရောထားတဲ့တချင်းတွေနဲ့တီးဆိုဖျော်ဖြေရပါတယ်။အဲ့ပြိုင်ပွဲမှာချီလီနိုင်ငံက2ယောက်တွဲယူရိုပအဖွဲ့ကနိုင်သွားခဲ့ပြီးတော့သူတို့ကလာမယ့်အောက်တိုဘာမှာကိုရီးယားမှာကျင်းပမယ့် K-pop ကမ္ဘာ့ပွဲတော်မှာတွားရောက်ပြီးတော့ဆင်နွှဲရမှာပါ။ဒီနေ့ကတော့အာဂျင်တီးနားကိုကိုရီးယားကလူတချို့စတင်ပြီးပြောင်းရွှေ့နေထိုင်တဲ့250ပြည့်အထိမ်းမှာဖြစ်ပါတယ်
။ J'adore c'est mon habit et moi Louis Dolce Gabbana Alexander McQueen et oh merde I love those Manolo
ဆော့ပြလိုက်မှာတော့နာမည်ကျော်ဧည့်သည်တူထပ်ပြီးတော့ဒေါ်လာပြန်ပါပြီရှင်။ဒါဒုတိယမြောက်အကြိမ်လာရောက်တာလည်းဖြစ်ပါတယ်။ American Reality ရုပ်သံဇလန်းတွဲမှာပါဝင်ပြီးတော့နာမည်အထူးကျော်ကြားတဲ့ Kim Kardashian က UK နိုင်ငံက Madam Tussauds ပြလိုက်ကိုနောက်တစ်ခေါက်ထပ်ရောက်လာတဲ့အခါမှာတော့အရင်တစ်ခေါက်ကနဲ့ကွာပါတယ်။အခုတစ်ခေါက်သူကသူ့ဖာသူပြန်ပြီးတော့ဓာတ်ပုံရိုက်တာ selfie လုပ်လို့ရလို့ပါပဲရှင်။
This figure is our first ever selfie-taking wax figure. So guests to the attraction.
ဒီဖျောင်းရုပ်တုကဒီပြတိုင်းမှာပထမဆုံးဖြစ်တဲ့ selfie ဖျောင်းရုပ်တုပါလို့ Madam Tussauds ရဲ့ပြည်သူဆက်ဆံရေး manager Nicole Fanner ကပြောပါရယ်။ဒီတော့ Kim Kardashian ဖျောင်းရုပ်တုကိုလာကြည့်တဲ့သူတွေလည်းသူနဲ့အတူတူတွဲရက်ပြီးတော့သူ့လို item မျိုးနဲ့ဖျောင်းရုပ်တု Kim Kardashian ကင်ထားတဲ့ cellphone ကခလုတ်ကိုနှိပ်ပြီးတော့ဓာတ်ပုံတွဲရိုက်နိုင်တာပါ။ဒီဖျောင်းရုပ်တုလို့တာဘလောက်ကုန်တယ်မင်းရင်တော့ဒေါ်လာ3000ကျွဲကြပါတယ်အချိန်က4လကြာပါတယ်ဖျောင်းရုပ်ဖန်တီးတဲ့အဖွဲ့ကပထမရုပ်တုတုန်းကလွန်ခဲ့တဲ့နှစ်အနည်းငယ်မှာသူ့ကိုကိုယ်တိုင်တွေ့ခဲ့ပူတာပ
ါ met her before a few years back so what we did is we used that information and then
အခုတော့ Instagram ကပုံနေတခြားသူ့ရဲ့လက်ရှိအခြေအနေကိုထင်ဟပ်တဲ့အချက်အလက်တွေနဲ့အခုခေတ်ပေါ် Kim Kardashian ကိုဖန်တီးခဲ့ကြတယ်လို့ဝိုင်းရဲ့ဖျောင်းရုပ်တုထွင်းတဲ့သူ Georgina Bauer ကပြောပါတယ်Kim Kardashian ဖျောင်းရုပ်တုတက Belmain design ကဟာပေးတဲ့ဝတ်စုံကိုဝတ်ဆင်ထားတာပါ။အဲဒီဝတ်စုံဆင်တူကိုပဲ Belmain က Kardashian ကိုသူ့ရဲ့မင်္ဂလာမဆောင်မီအပြိုညပါတီမှာဝတ်ဖို့ပေးခဲ့တာဖြစ်ပါတယ်။ Kim Kardashian ရဲ့ Instagram စာမျက်နှာမှာလည်းဒီဝတ်စုံရဲ့ပုံကိုနေရာပေးပြီးတော့ထူပြထားပါတယ်။ဒီလကုန်ပိုင်းမှာတော့သူ့ရဲ့ခမွန်းတဲ့ဖြစ်တဲ့ Kanye West ရဲ့ဖျောင်းရုပ်တုကိုသူ့ရဲ့ဖျောင်းရုပ်တုနဲ့အတူတူတွဲထားပေးမှာဖြစ်ပါတယ်ရှင်။တရင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီတရင်လောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
ထင်ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတနာကျော်ရဲ့တတန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစည်းအဝေးရဲ့အလဲပါဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံ George Washington တက္ကသိုလ်မှာမဟာဘွဲ့တင်နန်းအောင်မြင်ပြီးမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မလင်းလင်းအောင်ကဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကအစည်းအဝေးတင်ဆက်ထားပါရရှင်။
ကျမမြန်မာနိုင်ငံကလူငယ်တွေဟာမိမိကိုယ်ကိုယုံကြည်မှုအပြည့်အဝရှိဖို့အင်တန်မှအရေးကြီးပါတယ်။ဒါမှမဟုတ်ရင်ကိုယ်စွမ်းစားရှိသလောက်ဘဝမှာမအောင်မြင်နိုင်ဘူးလို့ကျမယုံကြည်ပါတယ်။ကျမဟာဆိုရင်ဝန်ထမ်းမိဘများကမြေတောင်ရောက်ပေးခဲ့လို့ကျမရန်ကုန်မှာထပ်တန်းကြောင်ပြီးခဲ့ပါတယ်။1999ခုနှစ်မှာစေတောင်တက်နေရင်းနဲ့ကံကောင်းထောက်မှာပြီးကျမပညာသင်စုများကိုအတီစုရဲ့ prospect grandma ဖွဲ့စည်းရရင်ကျမရဲ့တက်ကုံများရရခဲ့တဲ့အတွက်ကျမ American ပြည်သူမှာပညာသင်ခွင့်ရခဲ့ပါတယ်။ဒ ဒီလိုရပြီးနောက်ပိုင်းမှာကျွန်မမိမိတကယ်စိတ်ဝင်စားတဲ့စီးပွားရေးနိုင်ငံရေးပုံပြရင်းနဲ့ပတ်သက်တဲ့ပညာရပ်များကိုလည်းကျွန်မသင်ခွင့်ရခဲ့ပါတယ်။ဒါပေမဲ့ကျွန်မဒီကိုရောက်ခါချမှာကိုကုကိုမယုံကြည်တဲ့အတွက်နောက်ပြီးတော့ငငယ်တဲ့ရတယ်ကျွန်မစကားထက်တဲ့အတွက်အတန်းထဲမှာသူများကျောင်းသားတွေနဲ့ရှင်ပြီးကျွန်မပညာရပ်တွေကိုမဆွေးနွေးရခဲ့ပါဘူး။အဲ့ဒါနဲ့တရက်မှာကျွန်မဆရာကကျွန်မကိုခေါ်ပြီးတော့ပြောပါတယ်။မင်းကတော်ရှင်ရဲ့သားနဲ့ကိုကူကိုယုံကြည်မှုမှမရှိတာဟဲ့အဲ့ဒါဆိုရင်မင်းဘွားမှာအောင်မြင်မှုရမှာမဟုတ်ဘူးလို့ကျွန်မကပြောခဲ့ပါတယ်။အဲ့ရနေစပြီးတော့ကျွန်မကလည်းစူးစားပြီးတော့အတန်းထဲမှာစကားပြောရဲဆိုရဲရှိရာလူများရှိမှဟောပြောပွဲတွေလုပ်နိုင်အောင်လို့ကျွန်မပြေးပြေးနဲ့စူးစားခဲ့ရပါတယ်။ချိန်ထဲမှာပဲပို့ပြီးတွေ့ကြုံရအောင်ဆိုပြီးတော့ကျွန်မကြောင်းလိုအပ်တဲ့ကိစ္စတွေမှာလည်းကျွန်မပါဝင်ဆောင်ရွက်ခဲ့ပါတယ်။ဒီတော့ကျမအတွက်ကဒီဟာညချင်းအောင်ညချင်းအောင်မြင်လာတဲ့ကိစ္စမဟုတ်ပါဘူးကျမ၄-၅နှစ်ပြည့်ပြည့်နဲ့စူးစမ်းပြီးတော့ကုကုကိုယုံကြည်မှုရှိအောင်လေ့ကျင့်ခဲ့ရတာပါကျမအမြင်ပြောရမယ်ဆိုရင်တော့မိမိကိုမိမိယုံကြည်မှုရှိလာရတဲ့အများလူငယ်တယောက်ကသူနဲ့သူ့ရဲ့ပတ်ဝန်းကျင်ဆက်ဆံရေးပြည့်ပြည့်နဲ့အကောင်းဘက်ကိုကြားလာနိုင်တယ်လို့ကျမထင်ပါတယ်အခုချိန်မှာကျမတို့မြန်မာနိုင်ငံကပွင့်လင်းရသည်ကိုရောက်လာတဲ့အချိန်မှာနိုင်ငံသားတွေအများကြီးကျမတို့နိုင်ငံကိုဝင်ရောက်လာတော့မယ်။ဒီချိန်မှာမြန်မာလူငယ်တွေဟာကိုယ့်ကိုယ်ယုံကြည်မှုအပြည့်နဲ့ကိုယ့်နိုင်ငံကိုယ့်ရေးကိုတာဝန်ယူပြီးတော့သူတို့ကိုခေါင်းဆောင်လမ်းပြလုပ်ပေးနိုင်မှာဒါအင်တာနက်ကိုအရေးကြီးလာတော့မယ်။ဒီချိန်မှာလူကြီးတွေကလည်းလူငယ်တွေကိုခွင့်အရေးတွေဖန်တီးပေးပြီးတော့သူတို့ငယ်ငယ်တွေကမြေတောင်မြောက်ပေးကြပါလမ်းညွှန်ပေးကြပါလို့ကျမတိုက်တွန်းချင်ပါတယ်။ကျမညီကောင်ချုပ်အနေနဲ့ပြောချင်တာကကျမတို့နိုင်ငံကလူငယ်တွေဟာစနစ်စိုးတစ်ခုကြောင့်နည်းနည်းခင်းနောက်ကြကောင်နောက်ကျနေနေတယ်။ဒါပေမဲ့သူတို့ရဲ့ပင်ကိုအရေးသူညံ့ရင်ညံ့သေးရကဘာနဲ့ရှင်မနေဘူးလို့ကျမရေးပြောရပါတယ်။အဲ့တော့လူငယ်တွေဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိအောင်အခုတည်းကလေ့ကျင့်ပြင်ဆင်ထားခဲ့လို့ရှိရင်မကြခင်မှာပဲကျမတို့နိုင်ငံတကာကလူငယ်တွေနဲ့တန်းတူရှင်ပြိုင်ပြီးတော့ကောင်းဆောင်နိုင်မှာပါလို့ကျမယုံကြည်ပါတယ်။
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တော်တာရှင်တို့အခုနားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနင်္လာစီစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00အထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင်။
အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်တတ်ပြီးတော့အလဲအလှယ်သဘောနဲ့အရေးယူပိတ်ဆို့မှုကိုရှော့ပေါ်ပြီးဖို့အရင်သတင်းဘက်ကအီရန်နဲ့အင်အားကြီး6နိုင်ငံကြားမှသဘောတူထားခဲ့ကြတာကိုဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီ UNSC မှအတည်ပြုပေးမယ်လို့ခန့်မှန်းရပါတယ်။ဒီနေ့တနင်္လာနေ့မနေ့မှာပဲဒီ UNSC မှာဗီဒီယိုအာဏာသုံးပြီးတော့ပယ်ချနိုင်တဲ့အမြင့်တဲ့အဖွဲ့ဝင်9နိုင်ငံအပေါင်းဝင်15နိုင်ငံကနေပြီးတော့ဒီကိစ္စကိုမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အီရန်နဲ့လက်မှတ်ထိုးတဲ့အထဲမှာဒီအမြဲတမ်းအဖွဲ့ဝင်9နိုင်ငံလည်းပါဝင်ခဲ့တာကြောင့်ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်မှာသိကြသလောက်ဖြစ်ပါတယ်။တူရကီနိုင်ငံရဲ့အရှေ့တောင်ပိုင်းစီးရီးယားနယ်စပ်နားကဆူရိုက်မြို့မှာအထက်ကန်ဘုံခွဲတိုက်ခိုက်မှုဖြစ်ပွားပြီးတော့လူ28ဦးမကသေဆုံးတာတခြားလူ100နီးပါးလောက်လည်းဒဏ်ရာရရှိသွားပါတယ်။တနင်္လာနေ့တိုက်ခိုက်မှုကိုဘယ်သူဘယ်ဝါကလှုပ်ဆောင်ပါတယ်ဆိုပြီးတော့ဝန်ခံပြောကြားတာမျိုးမရှိပေမဲ့ IS Islamic စစ်သွေးကြွားတွေရဲ့လက်ချက်လို့ယူဆနိုင်စရာအကြောင်းတွေအများကြီးရှိတယ်လို့တူရကီအရာရှိကပြောကြားပါတယ်။အကြမ်းဖက်သမားတွေဟာတူရကီနိုင်ငံရဲ့စီးလုံးညီညွတ်မှုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တူရကီပြည်သူတွေအနေနဲ့စိုးရိမ်တော့ကမဖြစ်ဖို့ပြည်ထရေးဝန်ကြီးကတိုက်တွန်းထားပါတယ်။နှစ်90ကျော်တနိုင်ငံနဲ့တနိုင်ငံကြားမှာရန်လိုနေခဲ့ကြတဲ့အမေရိကန်နဲ့ကျူဘာနိုင်ငံတို့ဟာဒီကနေ့တနင်္လာနေ့အမေရိကန်ဆန်နော်ဂျင်းမနေ့12နာရီကျော်မှာပဲတန်တမန်ဆက်ဆံရေးအပြည့်အဝပြန်ပြီးတော့တည်ဆောက်လိုက်ကြပါပြီ။အဲဒီနောက်နိုင်ငံပိုင်းကြားမှာအယုံမတက်ခင်မှာတော့အမေရိကန်နဲ့တန်တမန်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေကအလံတွေနဲ့အတူဖြူနေပြအယောင်3မျိုးနဲ့ကျူဘာအလံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာလွှင့်ထူလိုက်ပါတယ်ရှင်။
တနင်္လာနေ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူရီလိမန်တာရာဝါလီဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.